ကျမရောမူပါစတူတော်မောင်ရေမကျမရောမကျမချင်းရဲ့တန်ဖိုးကိုငါတို့သိရတယ်မဟုတ်လားမင်းကြီးကိုဒီစာမေးခင်တပတ်လောက်လိုကငါရန်ကုန်ပြည်သူစေယုံကြီးရေးပေါ်ဌာနကိုရောက်သွားခဲ့ရတယ်အကြောင်းကတော့ကိုတချမ်းရုတ်တရက်လေဖြန်းသွားလို့ပါပဲငါတူငါအတွက်တော့ဒါဟာဒုတိယအကြိမ်စေယုံတက်ရခြင်းပါပဲပရမအကြိမ်တုန်းကတော့အစာအိမ်ဦးလန်းချောင်းပြဿနာကြောင့်ရန်ကုန်ပြည်သူစေယုံကြီးမှပဲစေယုံတက်ခဲ့ရတယ်စေယုံတက်ရတော့မှရန်ကုန်ပြည်သူစေယုံကြီးရဲ့အရင်အနေထားနဲ့အခုလက်ရှိအနေအထားကွာခြားသွားပုံတချို့ကိုတတိပြုမိခဲ့တယ်ပရမအူဆုံးတတိပြုမိတာကတော့အရင်ကနဲ့မတူပဲတော်တော်တန်ရှင်းတက်ရနေတာပါပဲအရင်ကစေယုံအနှံ့မှာတွေးခဲ့ရတဲ့စီကံမဲ့ပြစ်ထားတဲ့အမိုက်တရိုက်တွေကွန်ဒရီတွေညစ်ပတ်နန်းစောနေတဲ့အမိုက်ပုံကြီးတွေဇင်းညံတော့မှစုပြုံလဲလျောင်းအိတ်ဆက်နေတဲ့လူနာဆောင်တွေဖြစ်တယ်လို့စွန့်ပစ်ထားတဲ့ပတ်တီးစားခွန်းစားတွေချွဲတလိတ်တွေကိုမတွေ့ရတော့ဘူးအရင်ကတည်းကဆိုင်ရင်အနှံ့အသက်လည်းတိတ်မရှိတော့ပါဘူးနောက်ပြီးအရေးပေါ်ဌာနကိုရောက်သွားတော့လက်ထောက်ဆရာဝန်လေးတွေကစေတနာပါပါနွေးနွေးထွေးထွေးနဲ့လူနာကိုချက်ချင်းအရေးပေါ်ကုသပေးတာဟာလေအရင်ကနဲ့ဆိုင်ရင်အများကြီးကွာခြားသွားသလိုပါပဲအရင်ကရောက်ခဲ့မှုတဲ့ရန်ကုန်ပြည်သူစေယုံကြီးနဲ့စေယုံဝန်ထမ်းတွေဆရာဝန်တွေရဲ့လူနာနဲ့လူနာဆောင်ပေါ်ဆက်ဆံပုံကအစအများကြီးပြောင်းလဲသွားပါတယ်နောက်ပြီးအရင်ကအိုမင်းဟောင်းနှံပြီးရုံရင်းပျက်စီးနေတဲ့လူနာဂရင်တွေနေရာမှာခင်မိကောင်းမွန်တဲ့ဂရင်အသစ်တွေတော်တော်များများအစားထိုးရောက်ရှိနေတာကိုလည်းသတိပြုမိပါတယ်ဂရင်နှလုံးချကနယံပေါ်မှာပန်ကာအသစ်တစ်ခုစီတက်ဆင်ပေးထားတာကိုလည်းတွေ့ရပါတယ်အရင်ကလိုလူနာနဲ့လူနာဆောင်တွေပေါ်မှာမောက်မောက်မမဆက်ဆံတတ်တဲ့စေယုံအမှုရန်တွေသူနာပြုတွေဆရာဝန်တွေမတွေ့ရတဲ့လောက်ပါပဲအိန္ဒာတွေရေချိုးကန်းတွေကအစအရင်ကတည်းကဆိုင်တန်ရှင်းစင်ကြယ်နေလို့ဒီတစ်ခါစေယုံတက်ရတာအရင်ထက်ဆိုင်အများကြီးစိတ်ချမ်းသာခဲ့ရပါတယ်အထူးကြဆုံးကတော့လက်ထောက်ဆရာဝန်ကလေးတွေရဲ့နှွေးထွေးပြူငါပြီးလူနာတွေအပေါ်စေတနာထားတဲ့ပြုစုရှောင်ရှောက်မှုဟာငါတို့လူနာတွေအပေါ်အများကြီးစိတ်သက်သာရာရရှိခဲ့ပါတယ်။နောက်ပြီးခင်မိတဲ့ယောဂရှာဖွေစမ်းသပ်ရေးကိရိယာတွေကလည်းတာမန်အထုကုစေယုံတွေထက်တောင်ပိုပြီးဆုံဆုံလင်းလင်းရှိနေပါပြီ။ဒါပေမဲ့ပြုပြင်ပြောင်းလဲစရာတွေလိုနေသေးတဲ့အချက်တွေလည်းအများကြီးသတိပြုမိခဲ့ပါတယ်။ပရမအူဆုံးသတိပြုမိတာကတိတ်သီးများပြားလာတဲ့ရန်ကုန်မြို့ရဲ့လူဦးရေကြောင့်စေယုံကိုရောက်လာကြတဲ့လူနာတွေဟာလည်းအရင်ကတည်းကဆိုင်3000လောက်ပိုများလာပါတယ်။အရေးပေါ်ဌာနကနေကုသဆောင်တွေကို15မိနစ်ကြာတစ်ခါလောက်လူနာအစ်စ်တွေရောက်လာနေပါတယ်။ဒါကြောင့်လူနာတွေအတွက်လူနာဂရင်တွေအလုံလောက်မရှိတော့ပါဘူးလူနာဂရင်တွေဟာအခန်းထဲသာမကခြေရင်းကဝရန်တာမှာခေါင်းရင်းကဝရန်တာမှာပါအပြစ်နေရာယူထားပါတယ်လူနာဂရင်မလုံလောက်လို့လူနာဆောင်တွေထိုင်တဲ့ခုံတွေကိုဆက်ပြီးလူနာကိုဂရင်အနေနဲ့အစားထိုးတင်ထားရပါတယ်ထို့အတူလူနာတွေအတွက်ဝှီးချဲတွေအလုံလောက်မရှိတာစေဝါမလုံလောက်တာလူနာနဲ့ဆရာဝန်သူနာပြုအချိုးအစားမညီမျှတာကြောင့်အခက်အခဲတွေဖြစ်နေကြရတာကိုသတိပြုမိခဲ့ပါတယ်ရန်ကုန်ပြည်သူစေယုံကြီးရဲ့ရေးပေါ်ဌာနကိုတနေ့လူနာအယောက်400ကျော်လောက်ရောက်နေတယ်တဲ့ဒါဟာစေယုံတယုံအတွက်အရန်ကိုများပြားလွန်းလှတဲ့လူနာပမာဏပါအဲ့ဒီထဲကလူနာထက်ဝက်ကျော်ကျော်ကစေယုံတက်ရတဲ့လူနာတွေပေါ့ငါတူတိတ်တဲများပြားလွန်းလှတဲ့ရန်ကုန်မြို့လူဦးရေအပြင်နယ်ပေါင်းစုံကနေစေကူးဖို့ရောက်လာကြတဲ့လူနာတွေကြောင့်စေယုံစေကန်းဆရာဝန်သူနာပြုစေဝါနဲ့စေကူးတမှုဆိုင်ရာဆက်ဆက်ပစ္စည်းတွေအလုံလောက်မရှိတော့တာဟာကျဲမာရေးဌာနအတွက်ကြီးမားတဲ့အခက်အခဲဖြစ်စေပါတယ်ထင်ရှားကျော်ကြားတဲ့အမှုပညာရှင်ကြီးတယောက်ပြောသွားတာကိုသတိရမိပါတယ်သူပြောခဲ့တာကဒီကဘာမြေပေါ်မှာနေထိုင်တဲ့လူတွေရဲ့အပူဆန္ဒတိုင်းဆိုရင်နောက်ထပ်ကဘာမြေတစ်လုံးလောက်အပူရှိဖို့လိုအပ်နေပါပြီတဲ့အခုလည်းဒီလိုပါပဲငါတူဒူးပွားလာတဲ့လူနာတွေကြောင့်ရန်ကုန်ပြည်သူစေယုံကြီးလိုစေယုံမျိုးနောက်ထပ်စေယုံအစ်စ်တယုံလောက်အ мян ဆုံးအစားထိုးဖို့လိုအပ်နေပါပြီဒါတော့မှမြန်မာနိုင်ငံတနိုင်ငံလုံးမှာစေယုံပေါင်း1123ယုံရှိပြီးခန့်ထားတဲ့သူနာပြုက2683ဦးရှိပါတယ်နှစ်စဉ်ဆရာဝန်ဦးရေ1200ခန့်မွေးထုတ်ပေးနေပေမဲ့လည်းလက်ရှိမြန်မာနိုင်ငံရဲ့လူဦးရေအချိုးအစားတန်း60ကျော်နဲ့ဆိုရင်ဆရာဝန်သူနာပြုတွေဒီထက်ပိုပြီးမွေးထုတ်ပေးဖို့နဲ့ဆေးရုံဆေးကန်းတွေတိုးချဲ့ဆောက်လုပ်ပေးဖို့လိုအပ်နေပါတယ်ငါတို့။နောက်ပြီးလူနာတွေအတွက်ဆေးစစ်ထားတဲ့ဆေးစစ်ချက်အဖြစ်တွေချက်ချင်းမရနိုင်ပဲကြန့်ကြနေရတာဟာလုံးဝမဖြစ်သင့်တဲ့အနေထားပါ။ဆေးစစ်ချက်အဖြစ်ရဖို့အတွက်လူနာဟာဆေးရုံကဆင်းလို့ရတဲ့အချိန်တွေရှိနေပေမဲ့နောက်ထပ်4-5ရက်လောက်ထပ်ပြီးဆေးရုံပေါ်နေနေရတယ်။စုံစမ်းကြည့်လိုက်တော့တက်ခွဲမှုတွေအလုံလောက်မရှိတာရဲ့ဂျူဒီနားရက်တွေမှာတခွဲမှုတွေရှိမနေတာကြောင့်ပါတဲ့ဒီတော့မလိုအပ်ပဲဆေးစစ်ချက်အဖြစ်အတွက်အချိန်ထက်ဆောင်ပြီးနေရတဲ့အတွက်တကယ်တကယ်အရေးကြီးတဲ့လူနာအသစ်ရောက်လာတဲ့အခါမှာလူနာကရင်မလုံလောက်တဲ့ပြဿနာတွေဖြစ်လာရတာပါအပြင်ကအထုကုဆေးကန်းတွေထဲမှာတရရထဲနဲ့တိနိုင်တဲ့ဆေးစစ်ချက်အဖြစ်ကိုဆေးရုံကြီးမှာတပတ်လောက်ဆောင်းမှတိရတဲ့အခြေအနေမျိုးဖြစ်နေတယ်ဒါကိုလည်းပြုပြင်ပြောင်းလဲပေးဖို့လိုအပ်နေပါတယ်ငါတို့နောက်ပြီးလူနာဆောင်တွေအပေါ်စီကံပိုင်းဆိုင်ရာကုကဲမှုမှာလည်းအားနည်းနေတာလေးတွေတွေ့ရတယ်ဆေးရုံလာတဲ့အခါမှာလူနာတယောက်အတွက်တရားဝင်လူနာဆောင်ကိုတယောက်ပဲညအိတ်ဆောက်ဖို့တတ်မှတ်ထားပါတယ်။ ဒါပေမဲ့အမှန်တကယ်မှာလူနာတယောက်အတွက်လူနာဆောင်ကတချို့ဆို5-10ယောက်လောက်ထိစောင့်နေကြတာကြောင့်မလိုအပ်ပဲပတ်ဝန်းကျင်မှာစုညံတန်တွေဖြစ်နေတာရေချိုးကန်းတဲ့အိမ်သာမှာလူတွေစုပြုံနေတာကြောင့်လူနာတွေကိုယ်တိုင်အိမ်သာတက်ဖို့အခက်အခဲဖြစ်နေတာတွေရှိနေပါတယ်။စီကံပိုင်းဆိုင်ရာကိုဒီထက်ပိုပြီးကြက်မှတ်ပေးဖို့လိုနေပါတယ်။ဒါပေမဲ့လို့ပေါ့ငါတူရန်ကုန်စေယုံကြီးဟာဘာပဲပြောပြောအရင်ကတည်းကဆိုင်ရင်ပိုပြီးလိုအပ်ချက်တွေနည်းလာတာပိုပြီးအဆင်ပြေချောမွေ့လာတာပြုပြင်ပြောင်းလဲစရာကလေးတွေတချို့ရှိနေသေးတာကလွဲရင်တိုးတက်ဖွံ့ဖြိုးလာတာကိုအတိမတ်ပြုရင်ဒီတစ်ပတ်တော့နားလိုက်ဦးမယ်ကွယ်။မင်းလည်းအားရင်ငါစီစာပြန်မှာမင်းရဲ့ချစ်လာစွာသောအဘစန်နီဦး